ဒီနေ့ကျွန်တော်တို့ပြောမယ့်အကြောင်းအရာကတော့တိုင်းရင်းသားဒေသတွေရဲ့အခက်အခဲတွေကိုဖြေရှင်းနိုင်ရေးတိုင်းရင်းသားပါတီတွေလွတ်တော်မှာပုံပြီးပါဝင်လာနိုင်ဖို့လိုအပ်တယ်လို့တိုင်းရင်းသားပါတီတွေရဲ့အယုဒမီကိုယ်စားလှယ်တောင်းတွေကပြောတဲ့အကြောင်းကိုပြောပြပါမယ်။ကျွန်မအင်တာနက်ထုံးမှာ
တိုင်းရင်းသားဒေသတွေမှာလူမှုရေးပညာရေးစတဲ့ကွာခြားချက်လိုအပ်ချက်တွေအများကြီးရှိနေသေးပြီးဒီလိုအခက်အခဲတွေကိုဖြေရှင်းနိုင်ဖို့ဆိုရင်တိုင်းရင်းသားတွေရဲ့အကြောင်းကိုနားလည်ပြီးတော့တိုင်းရင်းသားအခြေအတွက်အသေးအချာဆောင်ရွက်ပေးနိုင်မယ်တိုင်းရင်းသားကိုယ်စားလှယ်လောင်းတွေလွှတ်တော်ထဲမှာပို့ပြီးပါဝင်လာဖို့လိုအပ်တယ်လို့ဖေခုံမြို့နယ်ကဝန်ရောက်ရှင်းပြမယ်ကိုယ်စားလှယ်လောင်းမူကယ်ရိုလို
ီကျမတို့ရဲ့မြေကျမတို့ရဲ့ဒေတာအခွင့်အရေးတွေကိုကျမတို့အသိဆုံးဖြစ်တယ်ဆိုတော့ကျမတို့တွေကဒီဒီမိုကရေစီကိုပေါ်ဆောင်ဖို့အတွက်ကတော့ကျမတို့တွေကမဖြစ်မနေကျမတို့ရွေးကောက်ပွဲဝင်ရမယ်ဆိုတဲ့အတိတ်စိတ်ကလည်းကျမတို့ပြန်ပြန်မတိုင်းရင်းသားအပါတီအငယ်တွေကလည်းရွေးကောက်ပွဲကိုဝင်ရချင်ကြရချင်းဖြစ်ပါ
တိုင်းရင်းသားဒေသတွေမှာကြုံနေရတဲ့အမျိုးသမီးတွေအကြမ်းဖက်ခံရတာတွေနဲ့တိုင်းရင်းသားဒေသတွေရဲ့မြေယာအခွင့်အရေးတွေနဲ့ပတ်သက်ပြီးအဆင်မပြေမှုတွေအများကြီးကြုံတွေ့ခံစားနေကြရတယ်လို့ပြည်ထောင်စုပိုင်းအမျိုးသားအဖွဲ့ချုပ်ပါတီကကိုစလဲလောင်းနန်းခန်းချိုကပြောပါတယ
်ပြောရမယ်ဆိုရင်တိုင်းရင်းသားတွေကိုကာကွယ်ပေးခဲ့တဲ့ policy တွေကနည်းတယ်ပေါ့လေနော်ဒါအဲ့တော့ပြန်ကြည့်လိုက်မယ်ဆိုရင်တိုင်းရင်းသားတွေရဲ့အခွင့်အရေးပေါ့လေဒါတိုင်းရင်းသားတွေရဲ့အခွင့်အရေးကိုကာကွယ်ပေးတာမျိုးလည်းရှိဘူးပြီးနောက်တစ်ခုကမြင်တာကဥမာပြထားလိုက်တဲ့ဥပဒေတော်တော်များများကလည်းဒီတိုင်းရင်းသားကိုအကောက်ခွဲပေးတဲ့ဥပဒေတွေကအရင်နဲ့တယ်အဲ့တော့တိုင်းရင်းသားတွေရဲ့အချက်ခဲကတိုင်းရင်းသားတွေသိဆုံးဖြစ်တယ်ဒီတိုင်းရင်းသားတွေဒေတာတွေရဲ့အခြေအနေနဲ့ကိုက်ကြည့်တဲ့ဒီမီယာဒီ delete ထုံးတမ်းမီယာစနစ်ကိုပြောရမယ်ဆိုရင်ဒါလိုချင်တယ်ဗောလေဒီ policy အတိုင်းဒါကျွန်မတို့တတ်နိုင်ဆုံးစုံစမ်းပြီးလုံဆောင်ပေးချင်
တိုင်းရင်းသားဒေတာတွေမှာဖြစ်နေတဲ့မြေယာပြဿနာတွေပညာသင်ယူနိုင်ခွင့်အခွင့်အလမ်းဆုံးရှုံးနေရမှုတွေဒေတာအလိုက်အလောက်ကိုင်းအခွင့်အလမ်းရရှိနိုင်အောင်ဆောင်ရွက်ပေးဖို့တိုင်းရင်းသားတွေရဲ့အခက်အခဲနဲ့စကားတန်တွေကိုအစိုးရကသိရှိနိုင်ဖို့အတွက်ဆိုပြီးတိုင်းရင်းသားတွေအနေနဲ့တိုင်းရင်းသားကိုယ်စားလှယ်တွေကိုအားကိုးပြီးမဲပေးကြဖို့လိုတယ်လို့တိုင်းရင်းသားပါတီတွေနဲ့ကိုယ်စားလှယ်တွေကတိုက်တွန်းထားကြပါတယ်လရှိအာနာယပါတီဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့2020ခုနှစ်ရွေးကောက်ပွဲကြေညာစာတမ်းမှာတိုင်းရင်းသားများအရေးနဲ့ပြည်တွင်းငြိမ်းချမ်းရေးကဏ္ဍရဲ့အချက်9ချက်မှာတော့တိုင်းရင်းသားလူမျိုးတွေရဲ့အခွင့်အရေးကိုကာကွယ်ဆောင်ရှောက်တဲ့ဥပဒေတွေနဲ့အညီတိုင်းရင်းသားအခွင့်အရေးကိုကာကွယ်ဆောင်ရှောက်သွားဖို့နဲ့ဒန်းလူကြီးများတဲ့နိုင်ငံသားအခွင့်အရေးတွေနဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်တွေရရှိပြီးဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးတိုင်းရင်းသားတွေရဲ့စာပေစကားအမှုပညာယဉ်ကျေးမှုရိုးရာဓလေ့ထုံးတယ်အမျိုးသားရေးလက္ခဏာတွေနဲ့သမိုင်းအမွေအနှစ်တွေကိုထိမ့်သိမ်းဆောင်ရှောက်ရေးတဘောဝအရင်အမိကရရှိလာတဲ့အကျိုးအမြတ်တွေကိုဖက်ဒရယ်ပြည်ထောင်စုရဲ့မူနဲ့အတူဒေတာအလိုက်မျှတစွာခွဲဝေခန်းစားရရှိရေးစတဲ့အချက်တွေပါဝင်ပါတယ်ရှင်။ကျွန်မအင်္ဂလာထွန်းမှရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။